မင်္ဂလာပါရှင်။ဥစီတောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ဥအောင်ကြီးအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုဘလောက်ဆွမ်းဆောင်နိုင်ခဲ့သလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။မြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရကခန့်အပ်ထားခဲ့တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအငိမ့်စားဘူချုပ်ဦးအောင်ကြည်ရာထူးကနေအနားယူသွားပါပြီ။ပုံမှန်အဖြစ်ဆိုရင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌရဲ့ရာထူးသက်တမ်းဟာနိုင်ငံတော်သမ္မတသက်တမ်းနဲ့အတူတူပဲဖြစ်တာမို့အစိုးရအဖွဲ့အစ်တက်မလာမီလာမဲ့2021မတ်လကုန်အထိတာဝန်ထမ်းဆောင်နိုင်သေးပေမဲ့ဦးအောင်ကြည်ကတော့ဘာသာရေးပဲအစပြုလှုပ်ဆောင်မှုခုလိုအချိန်စောပြီးတာဝန်ကအနားယူသွားတာပါ။အသက်အရွယ်အရဆိုရင်လဲကော်မရှင်ဥက္ကဋ္ဌတာဝန်ထမ်းဆောင်နိုင်တဲ့အသက်85နှစ်ဆိုတာလာမဲ့2021နိုဝင်ဘာမှပြည့်ပါလိမ့်မယ်။ NLD အစိုးရလက်ထက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဦးအောင်ကြည်နဲ့သူ့ရဲ့ကော်မရှင်လောက်ရတီဟာစိတ်ဝင်စားဖို့ကောင်းပါလေ။သူတာဝန်ယူခဲ့တဲ့3နှစ်တာကာလအတွင်းသူနဲ့သူ့ရဲ့ကော်မရှင်ဘာတွေစွမ်းဆောင်နိုင်ခဲ့သလဲဆိုတာလေ့လာကြည့်ရအောင်ပါ
။ဦးအောင်ကြည်ကိုအများပြည်သူနဲ့နိုင်ငံတကာသတင်းမီဒီယာတွေကစပြီးသတိထားမိစေခဲ့တာကတော့2009ခုနှစ်အရင်ဆက်အာဏာရှင်အစိုးရလက်ထက်နေအိမ်ကျဲကျုပ်ကြခံနေရတဲ့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆက်သွယ်ရတဲ့ဆက်ဆံရေးဝန်ကြီးတာဝန်စပြီးရယူစဉ်ကလေးကပါ။အဲ့ဒီအချိန်ကသူဟာအလုံသမားဝန်ကြီးလည်းဖြစ်ပါတယ်။2017တမရဦးသိန်းစိန်အစိုးရတက်လာတော့အဲ့ဒီအချိန်နေအိမ်ကျဲကျုပ်ကနေလွတ်မြောက်လာပြီဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ကြားဆက်သွယ်ပေးရတဲ့တာဝန်ဆက်ပြီးယူရပါတယ်။ဥအောင်ကြီးကနေတဆင့်ဒေါက်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ဆက်သွယ်ညှိနှိုင်းမှုအောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။အစိုးရနဲ့လွှတ်တော်ဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ကျင်းဆိုင်ရာဥပဒေကိုပြင်ဆင်ပေးခဲ့ပြီး2012ကြားပြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေရွေးကောက်ပွဲဝင်လွှတ်တော်ထဲရောက်ရှိသွားခဲ့ကြပါတယ်။နောက်ပိုင်း2012ခုနှစ်မှာသူ့ကိုပြည်သူလူထုကြိုက်နှစ်သက်ခြင်းမရှိတဲ့ဥကျော်ဆန်းရဲ့နေရာမှာပြန်ကြားရေးဝန်ကြီးတာဝန်ပေးခဲ့ပေမဲ့နှစ်နှစ်မပြည့်ခင်2014ခုနှစ်မှာနှုတ်ထွက်ပေးလိုက်ရပါတယ်။ပြန်ကြားရေးဝန်ကြီးတာဝန်ယူခဲ့တဲ့သူ့လက်ထက်မှာသမရဦးသိန်းစိန်လိုလားသလိုစာပေနဲ့သတင်းမီဒီယာလောကကိုစင်စါဖြတ်သိမ်းပေးလိုက်တဲ့အနေအထားကနေပုံစံတစ်မျိုးနဲ့ထိန်းချုပ်ဖို့မကြိုးစားခဲ့တာ။မီဒီယာသမားတွေတောင်းဆိုနေတဲ့နေ့စဉ်ထုတ်သတင်းစာလိုက်စင်တွေပုတ်ကလစ်ကကိုချပေးလိုက်ရတာစတဲ့အချက်တွေကြောင့်ဖြစ်နိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်စာပေနဲ့သတင်းမီဒီယာလောကအတွက်ကတော့ဥအောင်ကြည်တာဝန်ယူခဲ့တဲ့အချိန်ဟာမီဒီယာလွတ်လပ်ခွင့်အရာဆုံးအချိန်နောက်ထပ်လည်းမီဒီယာဖွံ့ဖြိုးတိုးတက်မှုရှိလာစေဖို့အစပြုမှုအကောင်းဆုံးအချိန်လို့ပြောမယ်ဆိုပြောနိုင်ပါတယ
်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါ2019နိုဝင်ဘာမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ပေးရခြင်းခံရပါတယ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်ဩဂုတ်လကစပြီးပြဋ္ဌာန်းခဲ့တာပါ။အရင်ကော်မရှင်ဥက္ကဋ္ဌကဦးမြဝင်းဖြစ်ပါတယ်။ဥပဒေနဲ့ကော်မရှင်ရှိလာတဲ့အချိန်ဒီစဲအစိုးရကအားမပေးတာရောဥပဒေအရအားနည်းချက်တွေရှိနေတာကြောက်ပါ။ဦးမြဝင်းကော်မရှင်ဟာအာဂရိလိုက်စားမှုတွေနဲ့ပတ်သက်ပြီးဘာမှမမေ့ရအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒါကြောင့်လဲသမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာရောအရင်ဆက်အာဏာရှင်အစိုးရအဆက်ဆက်လက်ထက်တွေမှာပါဓလိထုံးစံကြီးတစ်ခုလိုရှင်သန်အမြင့်တွေခဲ့တဲ့အာဂရိလိုက်စားမှုကိုလုံးဝတိုက်ဖြတ်နိုင်ခြင်းမရှိခဲ့သလိုနိုင်ငံတကာအသိုင်းအဝိုင်းအလယ်မှာလည်းအာဂရိလိုက်စားမှုနော်တွေကမထွက်နိုင်တဲ့နိုင်ငံအဖြစ်သတ်မှတ်မြဲသတ်မှတ်ခံခဲ့ရပါတယ်
။ဥအောင်ကြီးဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဦးဆောင်ရတဲ့အခါနိုင်ငံတကာအတွေ့အကြုံတွေကိုပါလေ့လာပြီးအကောင်းဆုံးတရားအကောင့်ထဲပေါ်ပါတယ်။ပထမဦးဆုံးဥပဒေကိုပြင်ဖို့ကြိုးစားပါတယ်။2018ခုနှစ်ရောက်မှအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို၄ချိန်မြောက်ပြင်ဆင်ပြဋ္ဌာန်းတာလုပ်နိုင်ပါတယ်။သူစိတ်ကြိုက်ဖြစ်မလာတဲ့အတိုင်းလုပ်ငန်းအကောင့်ထဲဖော်လို့ရလာတဲ့အထိပြင်နိုင်ခဲ့ပါတယ်။2019ခုနှစ်မှာတော့အာဂရိလိုက်စားမှုတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အရေးယူမှုတွေကိုလုပ်ပြနိုင်ပါပြီ။2018စက်တင်ဘာလမှာအာဂရိလိုက်စားတယ်လို့ကြော်စောသတင်းဖြစ်ပေါ်ခဲ့တဲ့ရန်ကုန်တိုင်းဥပဒေချုပ်ဦးဟန်ထူးတိုင်းနယ်ခရိုင်အဆင့်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲတပ်ဖွဲ့ကရဲမှူးတယောက်စုစုပေါင်း6ယောက်ကိုအာဂရိတိုက်ဖြတ်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်။အဲ့ဒီပုံကိုယ်တွေဟာလူသေးစေမှုတစ်ခုနဲ့ပတ်သက်ပြီးဆွဆွဲခံရသူတွေကိုစွဲချက်မတင်ခင်ပြန်လွှတ်ပေးလိုက်တဲ့အမှုတစ်ခုမှာလက်စားခဲ့တဲ့ဆိုတဲ့အထောက်အထားတွေ့ရလို့ဖမ်းဆီးရုံးတင်စစ်ဆေးခြင်းခံခဲ့ရတာပါ။တိတ်မကြပါဘူး။ 2019 မတ်လအရောက်မှာတော့တနင်္လာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထိုးခဲ့တယ်လို့အထောက်ထားတွေ့ရတဲ့ GGS ကုမ္ပဏီကတာဝန်ရှိသူ3ယောက်ကိုအာဂရီတိုက်ဖြတ်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒေါက်တာလက်လက်မော်ဟာအဲ့ဒီကုမ္ပဏီစီကနေသွယ်ဝိုက်တဲ့နီးနဲ့လက်ငွေရယူခဲ့ပြီးကုမ္ပဏီကိုလုပ်ပိုင်ခွင့်နဲ့ချပေးခဲ့လို့အခုလိုအရေးယူခံလိုက်ရတာဖြစ်ပြီးနောက်ပိုင်းထောင်ဒဏ်ချမှတ်ခံခဲ့ရပါတယ်။နောက်ပိုင်းဇက်တိုက်ဆိုသလိုဩဇာကြီးတဲ့မိုးထီမိုးမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်အမှုစဉ်လိန်လယ်တိုင်တန်းတဲ့ကုမ္ပဏီတာဝန်ရှိသူတွေအဲ့ဒီကုမ္ပဏီကနေလက်ငွေယူခဲ့တဲ့ဝင်ကြီးဌာနဦးဆောင်ညှိကြားရေးမှုစတာတွေကိုအရေးယူနိုင်ခဲ့ပါတယ်ဒီလိုနဲ့အာဂရီလိုက်စားတဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းကြီးချုပ်စနစ်နဲ့အာဂရီလိုက်စားတဲ့ရေအေးမြင့်နဲ့မြေချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညွှန်ကြားရေးမှုချုပ်ဒုညွန်ကျုံနဲ့ညွှန်မှုတွေရက်ကြီးအုပ်ချုပ်ရေးမှုတွေမြေစင်းဌာနကတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်ခဲ့ပြီးဆက်ပြီးလဲစုံစမ်းဖော်ထုတ်အရေးယူမှုတွေဆက်လုပ်နေတာတွေ့ရပါတယ
်ဒါပေမဲ့လည်းဦးအောင်ကြီးဟာအခရီးလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးသူမျှော်မှန်းထားတဲ့ Grand Corruption လို့ခေါ်တဲ့နိုင်ငံတနိုင်ငံရဲ့အရေးမြင့်ကြီးတွေဆုံးရှုံးတဲ့ကိစ္စတရားစတာတွေဆုံးရှုံးနေတဲ့ကိစ္စအဲ့လိုအခရီးလိုက်စားမှုတွေထဲမှာ institution ကြီးတွေပါဝင်နေတဲ့ကိစ္စမျိုးတွေကိုတော့ဖော်ထုတ်သွားနိုင်ခြင်းမရှိခဲ့ပါဘူး။နောက်အခရီးလိုက်စားမှုပေါ်ပေါက်ခြင်းမရှိရလေအောင်စာတင်ကျောင်းတွေကနေတဆင့်ပညာပေးတာမီဒီယာတွေကနေတဆင့်လှုပ်ဆော်တာဝန်ကြီးဌာနတွေမှာအဖွဲ့တွေဖွဲ့ပြီးအသိပညာပေးမှုတွေလုပ်နေတာမျိုးကတော့ဆက်ပြီးအကောင့်ထဲပုံနေစေအခြေအနေမှာရှိနေပါသေးတယ်။ဒါကြောင့်လဲနာမည်ကျော် Transparency International အဖွဲ့ကြီးရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Corruption Barometer Asia 2020 GCB အစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးအပေါ်ပြည်သူအမြင်ချီးကျူးတာခံရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥောက်ကြီးဦးဆောင်ကောင်ထဲဖော်မှုကြောင့်အခရီးလိုက်စားမှုတိုက်ဖြတ်ရေးပြဿနာနဲ့ပတ်သက်ရင် NLD အစိုးရရဲ့ပုံရိပ်ဟာအရင်အစိုးရအဆက်ဆက်ရဲ့ပုံရိပ်နဲ့အချိန်တိုလေးအတွင်းမှာကိုအများကြီးခြားနားသွားတဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီဖြစ်ကြောင်းပါ။